ကဘာပေါ်မှာနန်းသက်အရှိဆုံးထိုင်းပြည်ဘူမိပေါ်အဒူရတဲ့900ဆန်ခဲ့တဲ့နှစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်အောင်မေတ္တရာပွဲတွေဘီယင်းကြီးကိုရည်စူးတဲ့အလူဒါနပွဲတွေနဲ့ဂါရဝပြည်ပွဲတွေကိုထိုင်းနိုင်ငံနဲ့တိုင်းနယ်ပြည်နယ်89ခုမှာကျင်းပခဲ့ပါတယ်။ဒီလိုကျင်းပခဲ့ရမှာမြန်မာရွှေပြောင်းအလုပ်သမားတွေလည်းတက်ရောက်ခဲ့ပါတယ်။မိုက်အင်းမာကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံကနန်းသက်အရှိစားဆုံးဘီယင်းကြီးဖြစ်တဲ့ဘူမိပေါ်အဒူရတဲ့အတွက်ထိုင်းနိုင်ငံတဝန်ပြည်နယ်နဲ့တိုင်း89ခုမှာရှိတဲ့ဖုံးတော်ကြီးကျောင်းတွေမှာအလူဒါနပြုလုပ်တဲ့ပွဲကြီးအောင်မေတ္တရာချင်းအထိမ့်မတ်ဂါရဝပြုပွဲတွေကိုကျင်းပခဲ့ရမှာမြန်မာရွှေပြောင်းလူသမားတွေလည်းပူပေါင်းလှုပ်ဆောင်ခဲ့ကြတယ်လို့ဆိုပါရယ်။ထိုင်းနိုင်ငံစမောစခွန်ခရိုင်မဟာဆိုင်ဒေသမှာတော့ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကနေဦးစီးပြီးအလူဒါနပွဲကိုအောက်တိုဘာလ23ရက်နေ့ကကျင်းပခဲ့တယ်ဆိုပြီးရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါရယ်
။ထိုင်းနိုင်ငံမှာရှိတဲ့တိုင်းနယ်ပြည်နယ်89ခုမှာတော့ဒီဖုံးကျောင်းတွေထိုင်းဖုံးကျောင်းတွေမှာကျွန်တော်ကဒီဒီမင်းရဲ့ဒီနိုင်ရဆိုင်ရင်အထိမ့်မှ73ရက်နေ့အောက်တိုဘာ23ကိုကျွန်တော်ကကရဝပြည်ကျင်းခန်းနိုင်မှာတော့ကျွန်တော်ဦးကြက်ရကျောင်းနဲ့ကျွန်တော်မြန်မာရှေ့ကျောင်းလို့ဒီမှာပါဝင်ပြီးမှကျွန်တော်ဟိုကုသိုလ်ပြုတာတို့ဆွမ်းကြောက်လောင်းတာတို့အလူဒါနလုပ်တာတွေတက်ခတ်တာတို့လုပ်ခဲ့တာရှိပါတယ်ခင်ဗျစမောစာကောင်မှာဆိုင်မှာဆိုရင်ကျွန်တော်တို့ရဲ့ဟိုဖွင့်နေထားတဲ့စာတင်ကျောင်းကြီးမှာဆိုရင်ကျောင်းသားဦးကြီး965ဦးရှိတယ်ပြီးရင်ဆရာဆရာမ15ဦးရှိတယ်အဲ့ဒါကျွန်တော်တို့အပါဝင်နံနက်ပိုင်းမှာတန်ကတော့အရှင်ပြည်မြများကိုစွန့်ကြောက်လောင်းပြီးဒီသက်ချက်ချင်းအမြတမ်းပြုခြင်းကိုကျွန်တော်ကိုယ်တိုင်ပြုလုပ်ခဲ့ပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့ကလေးငယ်များနဲ့အမျိုးသမီးများအတွက်ကုညီဆောက်ရှောက်ရေးအဖွဲ့ကကလေးတွေကဘီယင်ကြီးနိုင်ရွာဆန်နဲ့နှစ်နှစ်ပြည့်တဲ့နေ့မှာစီမီတုံးပြီးဂါရဝပြုတာတွေကိုလုပ်ခဲ့ကြပါတယ်။ဥအောင်ကျော်ကတော့ထိုင်းပြည်ကြီးဟာမြန်မာနိုင်ငံသားတွေရဲ့အကျိုးအတွက်လှုံ့ဆော်ခဲ့တာတွေကြောင့်သူ့ရဲ့ကျေးဇူးတွေကိုအောက်မေ့သတိရတဲ့အနေနဲ့မြန်မာရှေ့ပြောင်းလို့သမားတွေကအခုလိုလုပ်ခဲ့ကြတာလို့လည်းဆိုပါတယ်။
မြန်မာနိုင်ငံသားတွေကိုသူကလူသားတွေပဲလို့ဒီနည်းနဲ့ဒါကြောင့်မလို့သူဖြစ်တဲ့တခြားလုံးမှာမြန်မာလူမျိုးတွေစနစ်တကျနဲ့နေထိုင်နိုင်ဖို့အတွက်နေရာတွေပေးတာတို့အလုပ်ကန့်ခွင့်လမ်းတွေပေးတာတို့နောက်ကကွယ်စောင့်ရှောက်မှုဥပဒေပြဌာန်းတာတို့ကျွန်တော်တို့အများကြီးလုပ်ပေးခဲ့တဲ့ကြိုးကြည့်မှုရှိပါတယ်
။ထိုင်းနိုင်ငံရဲ့60မြောက်ဘီယင်ကြီးဖြစ်တဲ့ဘူမိပေါ်အဒူရတက်ဟာကမ္ဘာပေါ်မှာနန်းသက်အရှိဆုံးဘီယင်တစ်ပါးလည်းဖြစ်ပါတယ်။သူ့လက်ထက်မှာထိုင်းနိုင်ငံတဝန်တိုးတက်ကောင်းမွန်အောင်လှုပ်ဆောင်ခဲ့ရုံသာမကနေဆက်နေပြည်သူတွေအတွက်လည်းမေတ္တာထားနိုင်ခဲ့သူပါသူ့လက်ထက်မှာပဲနိုင်ငံမဲ့တွေကိုခေလွန်ခွင့်များစွာပေးခဲ့ပြီးနိုင်ငံမဲ့ကလေးတွေအတွက်ပညာရေးကျန်းမာရေးအခွင့်အလမ်းတွေရရှိနိုင်တဲ့ဥပဒေတွေကိုလည်းထုတ်ပြန်ပေးခဲ့ပါတယ်။ဒီအတွက်ထိုင်းနိုင်ငံတွင်မှာ10စုနှစ်3စုထက်မနည်းနေထိုင်နေကြတဲ့မြန်မာနိုင်ငံသားတချို့ဟာလည်းနိုင်ငံသားတွေရရှိခဲ့သလိုထိုင်းနိုင်ငံသားတွေနီးတူအခွင့်အလမ်းတွေကိုလည်းပေးခဲ့သူပါဒီအတွက်ရွှေတောင်းသမားတွေကလည်းဘီယင်ကြီးကိုချစ်ခင်စိတ်နဲ့နိုင်ရဆန်ခြင်းနှစ်ပတ်လည်နေ့မှာအလူဒါနတွေပြုလုပ်ခဲ့ကြပါရဲ့ရှင်။